ထောက်ထားမဲ့ရှေ့ပြောင်းအလုပ်သမားတွေညည့်ရက်ပြန်ပို့တဲ့မလေးရှားဆွေရရဲ့အစီအစဉ်နောက်ဆုံးရဖြစ်တဲ့အခုနှစ်မေလကုန်ကစပြီးပြည်ပအလုပ်သမားတွေကိုပြည်ဝင်ခွင့်ဗီဇာမပေးတော့ဘူးလို့မလေးရှားဆွေရကမင်းနာအစမ်းမှပြောပါတယ်မလေးရှားရောက်မြန်မာအလုပ်သမားတို့ခါလဲမလာတည့်နေကြတဲ့ကပမိကပြထုတ်ပေးတာပိတ်သွားတယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ထတာကိုတော့ကိုငင်းချင်းအေးကတင်ပြပေးပါမယ်ရှင်
ပြပအလုပ်သမားခေါ်ယူတာကိုအခု2024ခုနှစ်မေလ31ရက်ကစပြီးရန်နာထားမယ်လို့မလေးရှားပြည်ထောင်စုဝန်ကြီးကပြီးခဲ့တဲ့မတ်လ1ရက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာအထောက်ထားမဲ့ဖြစ်နေတဲ့ရွှေပြောင်းလုပ်သားတွေကိုနေရက်ပြန်ပို့မဲ့အစီအစဉ်တွေတဲကတစ်ခုဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့စက်ယုံစိုက်ပျိုးရေးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာဘင်္ဂလားဒေ့ရှ်မြန်မာနဲ့နီပေါနိုင်ငံသားတွေအများအပြားလုပ်နေကြပါတယ်။လုပ်ငန်းခွင်တွေကခေါင်းပုံဖြတ်မှုတွေကြောင့်ရွှေပြောင်းလုပ်သားပြည်ထနာကိုအစိုးရကကင်ပယ်ဖို့ရှိနေကြောင်းမလေးရှားသတင်းတွေမှာလည်းဖော်ပြကြပါတယ်။မလေးရှားလူစွာအရင်းမြစ်ဝန်ကြီးဌာနကစက်ရုံ၅ရုံကိုစုံစမ်းလေ့လာခဲ့တာမှာအလုပ်သမားယာနဲ့ချီပြီးလုခလန်းစာမရခဲ့ကြောင်းတွေ့ခဲ့ရတာပါ။ဒီထဲကအများစုဟာအထောက်အထားပြည့်စုံမရှိဘူးဆိုတာကိုလည်းတွေ့ရှိခဲ့ရပါတယ်။ဒါကြောင့်တရားဝင်နေရပြန်ဖို့မဲ့ကိစ္စကိုမလေးရှားအစိုးရကတေချာကင်ပယ်ဆောင်ရွက်လာတာဖြစ်ပါတယ်။မလေးရှားမှာအလုပ်လုပ်နေတဲ့မြန်မာတဦးကတော့မလတရက်နေ့ကလေးကပါမစ်ကတ်ထုတ်ပေးတာပိတ်လိုက်တယ်လို့ပြောပါတယ်။
ပါကူအမလာတရနေငါစားပြီးဖိုက်လိုက်တယ်ပေါ့ဟိုရတဲ့လူကရလိုက်တယ်မရတဲ့လူကမရလိုက်ဘူးပေါ့ကျွန်တော်တို့ဒီမလာကုန်းစစ်တရနေမတိုင်းနေကြတာသူတို့ဖမ်းလာတယ်အရှိကြီးပါအာတအားဖမ်းပါလေမြန်မာနိုင်ငံဘက်ဖြစ်ရင်မြန်မာနိုင်ငံကိုပြန်မဲ့အတွက်ပါမမီပြပတ်စတယ်စာအောင်ရှိတဲ့လူကြရင်တော့ပိုက်ဆံ900တွင်းပြီးတော့ပြန်လို့ရတယ်လို့ပြောတယ်ပတ်စင်ပတ်ကူစာအောင်မရှိတဲ့လူတော့ကြရင်ပြန်ချောက်ပြီးတော့ပြန်လို့ရတယ်လို့အဲ့လိုပဲကျွန်တော်တို့တည်င်းကြားရှိရပါတယ်
ထောက်ထားမခိုင်လို့နဲ့နိုင်ငံသားအလုပ်သမား6သိန်းလောက်ရှိမယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။ဒံငွေစောင့်ပြီးနေရပြန်နိုင်မယ့်အစီအစဉ်ကိုအခု2024ခုနှစ်ဒီဇင်ဘာ31ရက်နေ့ချိန်မလေးရှားအစိုးရကခွင့်ပြုပေးထားမှာလည်းဖြစ်ပါတယ်။အခုလိုအထောက်ထားမခိုင်လုံသူတွေကိုပြန်ပို့ပေးမယ့်အစီအစဉ်ရအလုပ်ခေါ်ယူခွင့်အစီအစဉ်ခਿੱတပိတ်ထားပေမဲ့နောက်ဆုံးသတ်မှတ်ရမတိုင်မီအချိန်မီလှုပ်ဆောင်ကြဖို့အလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းတွေကိုမလေးရှားပြည်ထောင်စုဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ပြည်ပကအလုပ်သမားခေါ်ယူတာကိုပိတ်မယ်ဆိုပေမဲ့ဘယ်ချိန်မှာပြန်ဖွင့်မယ်ဆိုတာမလေးရှားစုကတရားဝင်ပြောသေးဘူးလို့ Asia Job Company Limited ရဲ့တာဝန်ခံတဦးက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်ရှိရပါတော့ကိုဘကလည်းဒီ agent တော့ကျွန်တော်ရှိထားပြီးတော့ပြီးခဲ့တဲ့ဆန်းလောက်ကတရင်ပို့တာပေါ့နော်။အခုလည်းတို့ဒီ immigration အားထောက်လိုက်တယ်ပေါ့နော်။ဟို Asia နောက်ကိုရက်တိုင်းပြောဖိတ်ပါပေါ့နော်။ဟိုမလေးရှား immigration မှာသူက calling တင်ခွင့်နေဖိတ်ပါဒီအလုပ်သမားခေါ်တာပေါ့ကွာ။ကဘာကြောင့်ပြင်လဲဆိုလို့ရင်တချို့သက်ရုံတွေကဒီသူခေါ်ဆိုခွင့်ကိုတာတွေရှောက်ထားပြီးတော့လူမဟုတ်ဘူးနေလာသူတို့တမန်တိုင်းတော့ကိုရနေပြီးဒီသူလူခေါ်တဲ့ခေါ်လေးနေလာမတင်ဘူးဆိုလို့ရှင်အဒီသက်ရုံတွေကလူခေါ်ဆိုခွင့်ရှောက်ထားတဲ့ကိုတာတွေအတွက် automatic ပြေးသွားမှာပေါ့ကတော်လည်းသူတို့များပြေးသွားမယ်ဟိုပါတော့တီးလာနေရှိလာတော့တလုံးတစ်တိုင်လှုပ်ခလာအကောင်းဆုံးပဲသူတို့တမတ်တဲ့ရဲမှာမှာခေါ်လေးမတရားသေးလို့သွားပြီးအဲ့ဒီကဟိုဟိုကလက်ခံစစ်စားမှာပေါ့တော့အဲ့လို
ပြည်ပအလုပ်သမားတွေထပ်ခေါ်မယ်မခေါ်ဘူးဆိုတဲ့ဆုံးဖြတ်ဖို့အတွက်မလေးရှားစုကအခုနှစ်ဇန်လထဲမှာအစည်းအဝေးတစ်ခုလည်းလုပ်ဖို့ရှိနေပါတယ်။ဒီအစည်းအဝေးမှာသဘောတူညီမှုရတယ်ဆိုရင်ဇူလိုင်လထဲမှာအလုပ်ခေါ်စာတွေကိုပြန်လက်ခံသွားဖို့ရှိပါတယ်။ဒါပေမဲ့ဒါကိုတော့ရန်နုံပြည့်တက်အမပြောနိုင်သေးကြောင်းမြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းတချို့ကပြောပါတယ်ခင်ဗျာ။